This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့မေလ16ရက်နေ့ရေဒီယို NUG နံနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းလို့ချက်ကိုຫນွေဦးလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကြောက်တော်မျိုးထက်မှန်ဘုံကျဲခံရမှုဒေသခံ9ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်မေလ15ရက်နေ့နေ့လယ်2နာရီခန့်မှာရခိုင်ပြည်ကြောက်တော်မျိုးကိုစစ်ကောင်စီကကြက်တိုက်လေရင်တဲ့ဘုံကျဲမှုကြောင့်ကလေးငယ်ပါဝင်ဒေသခံ9ဦးသေဆုံးခဲ့ပြီး4ဦးထက်မနည်းဒဏ်ရာရရှိသွားကြောင်း DMG သတင်းဌာနမှဖော်ပြထားပါတယ်ကြောက်တော်မျိုးရွာမရက်ကွက်စီဆိုင်တန်းစိုက်ပျိုးရေးကျောင်းဤတဝိုက်ကိုပေါင်900ဘုံပါဝင်ကလစတာဘုံများနဲ့ဘုံကျဲခဲ့တာဖြစ်ပြီးထိခိုက်သူများကိုစေယုံသူပို့ဆောင်ထားကြောင်းသိရှိရပါတယ်ခင်ဗျာမင်းတပ်မှာစစ်ကောင်စီဘုံကျဲတိုက်ခိုက်မှုကြောင့်73နှစ်အရွယ်ကျောင်းသားတူပါဝင်2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ချင်းပြည်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်1အတွင်းကကျေးရွာတရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာကျောင်းသားတူပါဝင်2ဦးသေဆုံးခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါရစေ။မေလ15ရက်နေ့မနက်9နာရီခွဲဝန်းကျင်မှာလေကျောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့တာဖြစ်ပြီးအသက်73နှစ်အရွယ်ကျောင်းသားတူနဲ့အသက်40အရွယ်အမျိုးသမီးတူသေဆုံးခဲ့တယ်လို့ဆိုပါရစေ။ပြည်ပြည်သူ72ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးကျေးရွာစာတင်ကျောင်းနဲ့အိမ်ကြီး40ကျောင်းထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။သေဆုံးသူမိသားစုဝင်များနဲ့ထိခိုက်ဒဏ်ရာရရှိသူများကိုမင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကမြေပြင်ထိသွားရောက်ထောက်ပံ့ကူညီမှုများပြုလုပ်ပေးခဲ့တယ်လို့သိရှိရပါတယ်။မင်းတပ်မြို့သိမ်းတိုက်ပွဲပြီးနောက်ပိုင်း3လကျော်ကာလအတွင်းစစ်ကောင်စီတပ်က73ချိန်ထိဘုံကျဲတိုက်ခိုက်ခဲ့ရာဘုံထံခံရတဲ့ပြည်သူများအနေနဲ့လူသားချင်းစာနာထောက်ပံ့မှုများလိုအပ်နေတယ်လို့သိရှိရပါတယ်ခင်ဗျာ။ညောင်ရွှေမြို့နယ်ဖျားတောင်ရွာနယ်ကောလင်းမြို့နယ်ကညွတ်အင်းရွာကိုစစ်ကောင်စီမှလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုများပြုလုပ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ညောင်ရွှေမြို့နယ်အင်းလေးတောင်ပတ်ကျန်းရှိဖျားတောင်ရွာကိုမေလ15ရက်နေ့မနက်တနာရီ30မိနစ်မှာစစ်ကောင်စီတပ်နဲ့လက်အောက်ခံ PNA ပြည်သူစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တိုက်ခိုက်မှုကြောင့်ရွာအတွင်းရှိနေအိမ်တစ်လုံးထိခိုက်ပျက်စီးခဲ့ကြောင်းအင်းလေးဒေသလူအခွင့်ရေးမှသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်သခိုင်းတိုင်းကောလင်းခရိုင်ကောလင်းမြို့နယ်ကညွတ်အင်းကျေးရွာတို့မေလ14ရက်ည10နာရီ73မိနစ်အချိန်မှာစစ်ကောင်စီရဲ့ Jet Fighter တစ်စီးနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းကောလင်းမြို့နယ်ပါအဖမှသတင်းထုတ်ပြန်ထားပါတယ်။ဦးမြင့်သိန်းနဲ့ဦးဖိုးနီတို့ရဲ့နေအိမ်များအနီးပေါင်300ဘုံနှလုံးကျရောက်ခဲ့တော့လေဘုံများပေါက်ကွဲခဲ့ခြင်းမရှိတဲ့အတွက်ကြောင့်ပြည်သူများထိခိုက်မှုမရှိခဲ့တော့လေနေအိမ်များထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာလေးပင်တောင်ရွာကိုစစ်ကောင်စီကဘုံကျဲခဲ့ရာမိဖွားကာစာအမျိုးသမီးတူပါဝင်၄ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မန္တလေးတိုင်းညောင်ခရိုင်ကြောက်ပတောင်မြို့နယ်လေးပင်တောင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရာမိဖွားကာစာအမျိုးသမီးတူပါဝင်၄ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။မေလ14ရက်နေ့မနက်9:15မိနစ်နဲ့နေ့လယ်2:18မိနစ်တို့မှာ Jet Fighter နဲ့ပေါင်200ဘုံဒီလေးလုံးကျဲချတိုက်ခိုက်ခဲ့ရာကျေးရွာချောင်းနဲ့နေအိမ်တွေပေါ်ကျရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။ စားထိမှန်ခဲ့တာကြောင့်အသက်32နှစ်အရွယ်မိနေတဲ့မဝင်းသူစာခမွန်းဖြစ်သူကိုဝင်းထွေးနဲ့အိမ်လာလေသူဒေါ်မြင့်မြင့်ဝေအိမ်နီးချင်းဒေါ်ဝင်းကြီးအသက်80နှစ်တို့လေးဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။ဒါအပြင်မဝင်းသူစာရဲ့ဖခင်ဦးမောင်တန်းဟာလည်းပြင်းထန်တရားရရှိခဲ့ပြီးကလေးကတော့ထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။ဘုံကြောက်ပောက်ကွဲခဲ့တဲ့နေငါလုံးလေးထိမှန်ပျက်စီးခဲ့ကနွားနှစ်ကောင်လေးသေဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ငဇွန်တားကျင်နေရပူတောင်ကြီးကရွာလေကောင်ရတားနေများရှိရသူစစ်ကောင်စီဘုံကျဲရ3ဦးတိဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။မေလ15ရက်နေ့မွန်းလွဲ 12:40 မိနစ်မှာငဇွန်မြို့နယ်တားကျင်နေရပူတောင်ကြီးကရွာလေကောင်ရတားနေများရှိရသူပြစ်မှတ်ထားကစစ်ကောင်စီက Y12 ထောက်ပို့လေရင်နဲ့တိုက်ပွဲမရှိဘဲရွာနေရွာကိုလှည့်ပတ်ကျဲချခဲ့တဲ့အတွက်ကြောင့်အသက်ကြီးပိုင်း3ဦးတိဆုံးခဲ့ပြီး9ဦးဒဏ်ရာပြင်းထန်စွာရရှိခဲ့ကြောင်းဒေတာတရင်များရသိရှိရပါတယ်။ဆုံးသူများမှာတားကျင်ကျွေးရမှာဦးကျော်တန်အသက်80နှစ်ဦးမြင့်တန်အသက်55နှစ်ဦးနေဝင်းအသက်53နှစ်တို့ဖြစ်ပြီးတားကျင်ရပိုတောင်နှစ်ရွာပေါင်းမှာဒဏ်ရာပြင်းထန်သူ9ဦးအနက်အမျိုးသမီးများပါဝင်တယ်လို့သိရှိရပါတယ်တားကျင်ကျွေးရကိုဘုံ21လုံးရပိုတောင်ကျွေးရကိုဘုံ4လုံးကျဲချခဲ့ခြင်းဖြစ်ပြီးလေချောင်းမှမတိုက်ခိုက်ခင်12နှစ်ဝန်းကျင်ကလည်းငဇုံမြို့နယ်တန်ကုန်းကျွေးရသူဟာဝင်းစာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကိုဟိန်းမင်းထက်အသက်18နှစ်သေဆုံးသွားခဲ့ကြောင်းငဇုံမီနဂါအဖွဲ့ခေါင်းဆောင်ကမြစည်းမသတင်းဌာနကိုပြောကြားထားပါတယ်ခင်ဗျာကန်ကောမြို့နယ်လာပို့ကျွာစာတင်ကြောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်မကွေးတိုင်းကန်ကောမြို့နယ်လာပို့ကျွာစာတင်ကြောင်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာစာတင်ကြောင်းဆောင်ပျက်စီးသွားခဲ့တယ်လို့ရောလင်းနိုင်ကသတင်းထုတ်ပြန်ထားပါတယ်မေလ14ရက်နေ့ည 17:24 မိနစ်ကတတဦးလီတက်တက် MIG29 လေယာဉ်နဲ့လာပို့ကျွာစာတင်ကြောင်းကိုလေကြောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့တယ်လို့ဆိုပါတယ်ဘုံကျဲတိုက်ခိုက်မှုကြောင့်စာတင်ကြောင်းခန်းမဆောင်ခါလင်မှကျိုးကျပျက်စီးသွားခဲ့ပြီးပြည်သူတူတယောက်မှထိခိုက်မှုမရှိခဲ့ဘူးလို့သိရှိရပါတယ်စစ်ကောင်စီကရောဒေတာကန်ကောခရိုင်တွင်နေရာတော်တော်များများကိုမေလာတည့်ရက်နေ့မတိုင်ခင်ကတည်းကနေ့စဉ်ရက်ဆက်လေကြောင်းတိုက်ခိုက်မှုပြုလုပ်နေတာလည်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာရှင်မပင်ရေကြီးပင်ရွာမှာလက်နက်ကြီးထိမှန်မှုကြောင့်အထက်တန်းကျောင်းသူတူတေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။မေလ14ရက်နေ့ည9:00ခွဲမှာရှင်မပင်မြို့နယ်ရေကြီးပင်ရွာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာ18နှစ်အရွယ်12တန်းကျောင်းသူမယမင်းသိန်းကိုထိမှန်တေဆုံးခဲ့ပြီးနေအိမ်တစ်လုံးလည်းမီးလောင်ပျက်စီးခဲ့ကြောင်းဒေသသတင်းများအရသိရှိရပါတယ်။စစ်ကောင်စီတပ်ကလက်နက်ကြီး3လုံးပစ်ခတ်ခဲ့တာဖြစ်ပြီးရေကြီးပင်ရွာတဲ့ရွာအနီးလေကွင်းတီတွေနဲ့ညရိပ်ရွာပြင်ကိုတလုံးစီကြားရောက်ပောက်ကွဲခဲ့တာလို့သိရှိရပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တဲ့အိမ်ဆိုင်ကယ်နှစ်စီးစပိတ်နှစ်စီးနဲ့တူလောင်ထားတဲ့ကျက်သွန်းစပားစားရှိတာတွေမီးလောင်ဆုံးရှုံးခဲ့ရပြီးအနီးနားကအိမ်တွေမှာလည်းခေါင်မိုးအပေါက်တွေနေရန်အပေါက်တွေဖြစ်သွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ထိုင်းနယ်စပ်အနီးမဲလစခန်းကို KNU တပ်မှခုနှစ်စတင်တိုက်ခိုက်ပြီးဒေသခံ400ကျော်ထိုင်းဘက်သို့ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။ထိုင်းနယ်စပ်အနီးရှိစစ်ကောင်စီတပ်ရဲ့မဲလစခန်းကိုမေလ15ရက်မနက်4:00ခွဲခန့်မှာကရင်မျိုးသားစီယုံ KNU တပ်မှခုနှစ်မှစတင်တိုက်ခိုက်နေကြောင်းကရင်စည်ရေးတဲ့ရင်ရင်းမြစ်ထံကနေသိရှိရပါတယ်။မဲလစခန်းမော်ကွီးလူဟာ KNU တပ်မှခုနှစ်ရဲ့စည်ရေးလှုပ်ရှားရာနယ်မြေအတွင်းမှာတည်ရှိပြီးထိုင်းနယ်စပ်အနီးလှိုင်းပွဲမျိုးနဲ့ဝေလမူးမေလာကျွာအနောက်ဘက်မှာတည်ရှိပါတယ်။ထိုင်းတရင်မြစ်တစ်ခုရာယနေ့မနေ့ပိုင်းမှာဝေလမူးမေလာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲများကြောင့်မေလာရွာပါဝင်အနီးနားရှိကျွာများမှာဒေသခံပြည်သူ400ကျော်ဟာထိုင်းနိုင်ငံဘက်သို့ထွက်ပြေးလာခဲ့ကြောင်းသိရှိရပါတယ်။လှိုင်းပွဲမြို့နယ်ပိုင်ကြုံမြို့ဒေါနာတောင်နှန်းအရှိချမ်းရှိထိုင်းနယ်စပ်တစ်လျှောက်မှာစစ်ကောင်စီတပ်စခန်းများဖြစ်တဲ့ပူးလထူခလေဒီတခေါပီခီမော်ဖားတူနဲ့တလေပြူဟာတို့ကိုယခုနှစ်အတွင်း KNU တပ်မှခုနှစ်မှသိမ်းပိုက်ထားပြီးဖြစ်ကမေလာစခန်းနဲ့မော်ဖိုးခီမော်ဖိုးခီစခန်းနဲ့နော်တရားစခန်းတို့သာစစ်ကောင်စီလက်အောက်မှာကျန်ရှိနေတယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွင်းနေခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ငါပါ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။စီးရီးသတင်းအပြီးမှာတော့ပြည်တွင်းသတင်းများကိုနေဦးမှုမှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်အစပြီးဗီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်း Special Advisory Council for Myanmar SACM အဖွဲ့ဝင် Professor Yan Healy နဲ့တွေ့ဆုံခဲ့ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်း Special Advisory Council for Myanmar SACM အဖွဲ့ဝင် Professor Yan Healy တို့သည်တောင်ကိုရီးယားသမ္မတနိုင်ငံတွင်မေလ14ရက်နေ့ကတွေ့ဆုံခဲ့ပါတယ်။အဆိုပါတွေ့ဆုံမှုတွင်အကြံပေးဆက်တဲ့ဤနိုင်ငံတကာရာဇဝတ်မှုကျူးလွန်နေမှုများအားနိုင်ငံတကာခုံရုံးများနဲ့တောင်ကိုရီးယားသမ္မတနိုင်ငံတွင်တရားစွဲဆိုအရေးယူနိုင်ရေးဆွေးနွေးခဲ့ကြပါတယ်။အဆိုပါဆွေးနွေးမှုတွင်အမျိုးသားညီညွတ်ရေးအစိုးရ၏တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းတောင်ကိုရီးယားနိုင်ငံရှိရှေ့နေများနှင့်အရက်ဖတ်အဖွဲ့အစည်းများမှကိုယ်စားလှယ်များလည်းပါဝင်တက်ရောက်ခဲ့ကြပါသည်ခင်ဗျာ။တပည့်ရင်အိုးတိတ်တွင်ကျွေးရစာတင်ကြောင်းကိုအချမ်းပတ်စစ်တပ်ကလေကြောင်းမှပုံကျဲတဲ့လို့ရ MRTV မြဝတီတို့ကပြောင်းလဲခိုင်းရင်ရတာပဲလို့တွေးပုံရကြောင်းဦးမင်းကိုနိုင်ပြောကြားဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။တပည့်ရင်အိုးတိတ်တွင်ကျွေးရစာတင်ကြောင်းကိုအချမ်းပတ်စစ်တပ်ကလေကြောင်းမှပုံကျဲတဲ့လို့ရ MRTV မြဝတီတို့ကပြောင်းလဲခိုင်းရင်ရတာပဲလို့တွေးပုံရကြောင်းဦးမင်းကိုနိုင်ကပြောပါတယ်။ပုံကျဲခံရတဲ့ဆရာမနဲ့စာတင်သားတွေရဲ့ပုံကျိတ်တွေကလူတွေကြားထဲမှာ shock ရသွားတာပေါ့။သွေးလန့်သွားတယ်တောက်ခေါက်စုပွက်သွားတယ်အဲ့ဒီအခါကျမှဖက်စစ်တက်ကငါတို့တန်တမန်ရေးလူရဝဲမှုကိုပါတက်ရောက်ပြီဆိုတာသိသွားတော့ချက်ချင်းပဲနောက်တစ်မျိုးကြောက်အားလန့်အားပြောင်းတာပေါ့ဒါကသူတို့နာမည်ဖျက်ချလို့ဒီလိုမဟုတ်ဘူးလှုပ်ကြံဖန်တီးတဲ့ပုံတွေပါလို့ထားအော်တာ MRTV မြဝတီတို့ကပြောင်းလဲခိုင်းလိုက်ရင်ရတာပဲလို့တွေးနေတဲ့ပုံပါပြာလို့ပြောပါတယ် PDF တွေကပဲလက်နက်စမ်းပြီးပောက်ကွဲတရားကောက်ကောက်ကြစ်ကြစ်ပြောင်းလဲတော့တာပဲအရေးစကားနဲ့ပြောရင်အကျဉ်းရောက်တယ်ဆိုတာဒါမျိုးပဲဗျရှိသမျှ lobby တွေအပါအဝင်နိုင်ငံတကာမီဒီယာတွေအထိတော့ကောက်ကျစ်ဆင်းလဲတဲ့ဖြူဟာကိုကြင်ညာခန့်လိုက်တာဒါပေမဲ့တက်ဆက်ထဲမှာပဲအရက်ဘက်ကိုဘုံကျဲခဲ့တာကိုလက်တွန့်သွားလာဆိုတော့ဒီတော့ပွက်လောရက်နေတာရခိုင်ပါလဲထက်ကျဲတာပဲဆိုလိုတာကဗျာပြင့်မှုကြီးတွေကိုကျွလွန်ခိုင်းပဲကျွလွန်လိုက်ပဲပြီးရင်သူများကိုလွှဲချလိုက်ပဲရတာဘဲလို့ဦးမင်းကိုယ်တိုင်ကထပ်လောင်းပြောပါတယ်တပည့်ရင်အိုးတိန်တင်ကျွေးရစာတင်ကြောင်းအားလေကြောင်းပြတ်တိုက်ခတ်မှုတပတ်အိုင်တပတ်အမ်ရန်နီယာထံဆက်သွယ်ကအထောက်အထားများမျှဝေရန်တောင်းဆိုဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်စကိုင်းတိုင်းတပည့်ရင်အိုးတိန်တွင်ကျေးရွာစတင်ကြောင်းအားလေကြောင်းပြတ်တက်ခတ်မှုတပတ်အိုင်တပတ်အမ်ရန်နီယာထံဆက်သွယ်ကအထောက်အထားများမျှဝေရန်တောင်းဆိုလိုက်ပါတယ်မေလ12ရက်တနင်္လာနေ့တွင်စကိုင်းတိုင်းဒေသကြီးအိုးတိန်တွင်ကျေးရွာရှိစတင်ကြောင်းအားလေကြောင်းပြတ်တက်ခတ်မှုကိုမျက်မြင်ကြုံတွေ့ခဲ့သူတရရိုက်သိရှိသူများအားရန်ရီယာထံဆက်သွယ်ကအထောက်အထားများမျှဝေရန်တောင်းဆိုလိုက်ပါတယ်။ရင်းတိုက်ခတ်မှုတွင်ကျောင်းသား20ဦးထက်မနည်းသေဆုံးခဲ့ပြီးဒါဇင်တစ်ချီကဒဏ်ရာရခဲ့တယ်လို့ WI WM ရန်ရီယာကဖော်ပြပါတယ်ခင်ဗျာ။ဤဘုံကျဲတိုက်ခိုက်မှုသည်အင်အားဖြင့်ငလျင်လှုပ်ခတ်ပြီးနောက်ပိုင်းဖြစ်ပွားခဲ့သည့်လေကြောင်းတိုက်ခိုက်မှုများအနက်တစ်ခုဖြစ်ပြီးပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းကြေညာထားသည့်ကာလတွင်တိုက်ခတ်ခြင်းလည်းဖြစ်တယ်လို့ရန်ရဲကဆိုပါတယ်။အရဲသားများအားမခွဲခြားဘဲလေကြောင်းမှတိုက်ခတ်ခြင်းသည်စစ်ရာဇဝတ်မှုသို့မဟုတ်လူသားမျိုးနွယ်ကိုကျွလွန်သည့်ရာဇဝတ်မှုမျှောက်နေပါတယ်။ကလေးများကိုတက်ခတ်ခြင်းသည်အလွန်ထိတ်လန့်ဆက်ဆုပ်ဖွယ်ကောင်းပါတယ်ထို့ကြောင့်ရန်ရအနေဖြင့်ကလေးများအားထိခိုက်ကျွလွန်သည့်အမှုများကိုဦးစားပေးစုံစမ်းစစ်ဆေးလျက်ရှိတယ်လို့ဖော်ပြပါတယ်ခင်ဗျာ။ရွှေဥတော်လည်ရည်အောင်မြင်မှုအတွက်ပကဖအီလူတို့စည်းရုံးရေးသည်အဓိကကျသောမန်တိုင်ဖြစ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ရွှေဥတော်လည်ရည်တွင်ပြည်သူ့ကာကွယ်ရေးအဖွဲ့များပကဖသည်လက်နက်ကင်တိုက်ပွဲများတွင်ပါဝင်ရုံသာမကပြည်သူလူထုနှင့်နီးကပ်စွာထိတွေ့လှုပ်ရှားကာတော်လည်ရည်အောင်မြင်မှုအတွက်မရှိမဖြစ်အခက်ကဏ္ဍမှပါဝင်လျက်ရှိကြောင်းပကဖအတံမှဖော်ပြထားပါသည်။တော်လည်ရည်တစ်ခု၏အောင်မြင်မှုသည်စည်ရေးအင်အားတစ်ခုတည်းပေါ်တွင်မူတည်နေခြင်းမဟုတ်ဘဲပြည်သူလူထု၏ထောက်ခံမှုယုံကြည်မှုနှင့်တက်ကြွစွာပါဝင်မှုပေါ်မူတည်လျက်ရှိတာကြောင့်ပကဖများသည်လက်နက်ကင်တိုက်ပွဲများအပြင်ပြည်သူလူထုတဲသို့နတ်ဆိုင်စွာဝင်ရောက်ကာတော်လည်ရေးဆိုင်ရာအသိပညာဝေမျှခြင်းလူတို့၏စိတ်ဓာတ်မြင့်တင်ခြင်းနှင့်ဆက်ရနာခြင်းစနစ်ကိုစန့်ကျင်ရန်စီလုံးညီညွတ်မှုကိုတိစောက်ပေးလျက်ရှိတယ်လို့ဆိုထားပါတယ်ပြည်သူစစ်မဟာဗျူဟာ၏အဓိကအချက်မှာပြည်သူနှင့်အတူတော်လည်ခြင်းဖြစ်ပြီးပကဖများသည်လူတို့နှင့်အမြဲထိတွေ့ဆက်ဆံရင်းတော်လည်ရေးရည်မှန်းချက်များအမျိုးသားညီညွတ်ရေးအစိုးရ NUG မူဝါဒများနှင့်စစ်အုပ်စု၏အားနည်းချက်များကိုရှင်းလင်းတင်ပြပြီးလူတို့၏ယုံကြည်မှုကိုရယူလျက်ရှိတယ်လို့သိရပါတယ်မြို့နယ်စစ်ပကဖတာဝန်ခံများသည်တလလေအနည်းဆုံး၄ချိန်ခန့်လူတို့နဲ့တွေ့ဆုံပြီး၎င်းတို့၏အမြင်များကိုနားထောင်ကာဖြည့်ရှင်းပေးလျက်ရှိသည့်အပြင်ဒေသခံလူမှုအဖွဲ့အစည်းခေါင်းဆောင်များဘာသာရေးခေါင်းဆောင်များနဲ့ဩဇာကြီးမားသူများနဲ့လည်းပုံမှန်ထိတွေ့ဆက်ဆံရင်းဒေသအလိုက်လူတို့၏ယုံကြည်မှုကိုတည်ဆောက်လျက်ရှိပြီးအထူးသဖြင့်လူမျိုးရေးနှင့်ဘာသာရေးလူနည်းစုများရှိသည့်ဒေသများတွင်၎င်းတို့၏ခေါင်းဆောင်များနဲ့တွေ့ဆုံဆွေးနွေးမှုများကိုပုံမှန်ပြုလုပ်ကာတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နှင့်စုံလင်ကွဲပြားမှုကိုလေးစားအသိမှတ်ပြုသည့်မူဝါဒများကိုအကောင့်ထည့်ဖော်လျက်ရှိတယ်လို့ဖော်ပြထားပါသည်တော်လည်ရေးအောင်မြင်ရန်အတွက်ပကဖများအနေဖြင့်အမျိုးသားညီညွတ် ရေးအစိုးရအန်ယူဂျင်နဲ့ကာကွယ်ရေးဝန်ကြီးဌာန၏မူဝါဒကျင့်ဝတ်နှင့်ဥပဒေများကိုလိုက်နာရင်းလူမှုစီရင်ရေးကိုပုံမှန်စနစ်တကျလှုပ်ဆောင်ရန်လိုအပ်ကာຫນွေဦးဒေါ်လာရေး၏အောင်မြင်မှုပြည်သူလူထု၏စီလုံးညီညွတ်မှုနှင့်ယုံကြည်မှုကိုအခြေခံထားသည့်ပကဖများ၏လူမှုစီရင်ရေးလုပ်ငန်းများသည်စစ်အာဏာရှင်စနစ်ကိုအဆုံးသတ်ပြီးတရားမျှတပြီးလွတ်လပ်သည့်မြန်မာနိုင်ငံတစ်တကူတည်ဆောက်ရန်မျှော်လင့်ချက်ဖြစ်တယ်လို့အသိပေးဖော်ပြထားပါတယ်ခင်ဗျာ။ကိုခိုင်မှာမွေးရစေဝါတည်လာတဲ့ကာသမာနှစ်ဦးကိုတအောင်းပြည်ရဲတပ်ဖွဲ့ဖမ်းဆီးရမည်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတအောင်းတပ်မတော် TNLA တပ်မဟာ9နေပြီးကိုခိုင်မြို့နယ်ကောင်းခါလမ်းမပေါ်မှာမွေးရစေဝါတည်ဆောင်လာတဲ့ကာသမာနှစ်ဦးကိုဖမ်းဆီးရမည်ခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ထားပါတယ်။မေလ14ရက်နေ့မနက်7:00နာရီခန့်မှာတအောင်းပြည်ရဲတပ်ဖွဲ့ကစစ်ဆေးမှုပြုလုပ်နေစဉ် X-ray အမျိုးအစားကားတစီးကိုစစ်ဆေးရမှာဘိန်းဖြူ168ဘူကိုဖမ်းဆီးရမိခဲ့တာပါအဆိုပါမွေးရစေဝါများကိုတယ်ဆောင်လာတဲ့အသက်28နှစ်အရွယ်ဦးလှမောင်နဲ့အသက်42နှစ်အရွယ်ဦးခေါ်စင်တို့နှစ်ဦးကိုတအောင်းပြည်ရဲတပ်ဖွဲ့ကစစ်ဆေးမှုပြုလုပ်နေပြီးမွေးရစေဝါတိုက်ဖြတ်ရေးဥပဒေအရအရေးယူသွားမယ်လို့အသိပေးထားပါတယ်ခင်ဗျာအညာဒေသကလေးငယ်များလေကြောင်းရံကောက်ွယ်ရေးအတွက်ဘုံခိုခြင်းကမ်ပိန်းပြုလုပ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။အညာမေတွင်နေ့စဉ်နဲ့အမျှစစ်ကောင်စီအနေဖြင့်ပြည်သူများတည်ရှိရာနေရာများအားပြစ်မှတ်ထားဘုံကျဲလျက်ရှိတာကြောင့်ပြည်သူလူထုများအသက်အန္တရာယ်မထိခိုက်စေရန်အတွက်ဘုံခိုခြင်းကမ်ပိန်းလေးပြုလုပ်လိုက်ကြောင်းအညာပြည်တိုင်းထောင်လေးများအဖွဲ့မှသတင်းဖော်ပြပါတယ်။ဘုံခိုခြင်းတစ်ခုကိုသိန်း20ကျပ်ဖြင့်အခု30ယူရထားပြီးကမ်ပိန်းကိုမေလ15ရက်နေ့မှဇွန်လ15ရက်နေ့အထိပြုလုပ်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။တက်နိုင်တဲ့ဘက်ကပါဝင်အဖြစ်ပေးကြဖို့တိုက်တွန်းထားပြီး To Comrades ရဲဘော်များတို့ Facebook Page အညာပြည်တိုင်းထောင်လေးများ Facebook Page နဲ့ Telegram တို့ဆက်သွယ်လှူဒန်းနိုင်တယ်လို့သိရပါပါတယ်ခင်ဗျာစာတင်ကြောင်းများအားစစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်နေမှုကိုရန်ကုန်မှာတရုတ်ဖော်ဆန္ဒပြဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စစ်ကောင်စီကကလေးသူငယ်များရဲ့စာတင်ကြောင်းများကိုလေကြောင်းပြစ်မှတ်ထားပြီးအကြိမ်ကြိမ်တိုက်ခိုက်နေမှုကိုတရုတ်ဖော်ဆန္ဒပြတဲ့လှုပ်ရှားမှုတစ်ရပ်ကိုရန်ကုန်တော်လှန်ရေးအစု YRF ကပြစ်လုခဲ့ပါတယ်။မေလ12ရက်နေ့မှာစစ်ကောင်စီကစကိုင်းတိုင်းတပည့်ရင်မြို့နယ်အိုးထိန်တွင်ကျေးရွာစာတင်ကြောင်းကိုဘုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးငယ်20ဦးနဲ့ဆရာမ2ဦးအထိအသက်ဆုံးခဲ့ရကအများအပြားထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ကိုတရုတ်ဖော်ဆန္ဒထုတ်ပေါ်ခဲ့တာလို့ဆိုပါတယ်ရန်ကုန်မြို့လယ်ခေါင်ကသွေးစွန်းကြောင်းလွယ်အိတ်နဲ့ဖတ်စာအုပ်ပုံတွေဟာစစ်ကောင်စီရဲ့ဆက်ဆုပ်ရွှန်းရှားပွဲအကောင်ဆုံးလုပ်ရများဖြစ်ပြည်သူကိုဥတီရမှုခဲ့တာကိုတပည့်ရေးဖြစ်စမှာမျက်ဝါးထက်ထင်တွေ့မြင်ခဲ့ရပြီဖြစ်ကြောင်းတက်တည်ထူချင်းဖြစ်တယ်လို့ဖော်ပြထားပါတယ်ယခုလှုပ်ရှားမှုအနေဖြင့်စစ်ကောင်စီရဲ့လူမဆန်တဲ့လူမျိုးတုံးတက်ဖြတ်မှုများစစ်ရာဇဝမှုများကိုမှတ်တမ်းတင်နိုင်ရန်နဲ့ကလေးသူငယ်များရဲ့စာတင်ကြောင်းများအားလေကြောင်းပြတ်မှတ်ထားကအကြိမ်ကြိမ်တိုက်ခတ်မှုပြုလုပ်နေတာကိုကဘာနဲ့အဝမ်းသိရှိနှိုးကြားစေရန်ရည်ရွယ်တယ်လို့ YRF ကအသိပေးထားပါတယ်ခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်တာကီနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမို့ပါခင်ဗျာ
ဗီဒီယိုအန်ယူဂျီမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတခါနားဆင်ရမှာကတော့တော်လန်ရေးကြပြဖြစ်ပါတယ်စေတရဲ့လက်ရတဘောဖြစ်တဲ့စစ်ကြီးပြီးတော့မှလို့အမည်ရတဲ့တော်လန်ရေးကြပြကိုရန်နိုင်ကခန်းစားရွတ်ဖတ်ပေးထားပါတယ်ရှင်
စစ်ကြီးပြီးတော့မှငါတို့ကြုံနေရတာတော်စထရိုင်းရဲ့စစ်နဲ့ငင်းချင်ရင်မဟုတ်ဘူးဒုတိယကမ္ဘာစစ်လည်းမဟုတ်ဘူးအရင်ရှင်တဲ့ကွန်မြူနစ်ဖြစ်တဲ့စစ်လည်းမဟုတ်ဘူးအကြောင်းတရားနဲ့အကျိုးတရားတစ်ခုနဲ့တစ်ခုတိုင်ပတ်နေတဲ့ကာလရန်နေရာတစ်ခုပဲအကြောင်းပြမှအကျိုးသက်မဲ့စစ်ကမ္ဘာစစ်ကြီးတွေနဲ့နျူကလ িয়ার စစ်ပွဲတွေကိုတော့ထိရောက်တဲ့ငင်းချင်ရင်ဆွေးနွေးပွဲတွေကတားဆီးကောင်းတားဆီးနိုင်လိမ့်မယ်အရင်စစ်တော့အရင်ရှင်နယ်ချေရောဆိုရှယ်နယ်ချေရောတတိယနိုင်ငံတွေအပေါ်ဗိုလ်ကျဆိုမှုအနိုင်ကျင့်တာချင်းကအတူတူပဲငြိမ်းချမ်းရေးအတုကိုဖင်ခုထိုင်ပြီး proxy war တွေခင်းကျင်းခဲ့တယ်ခေလွန်ဓာတုဇီဝဘိုးမွားအလူမျိုးလက်လက်စမ်းတွေဟာလက်ဝဲလက်ရာနယ်ချေနှစ်ဖက်စလုံးရဲ့ဈေးကွက်မှာရေပန်းစားနေတဲ့ product တွေဖြစ်ကောင်းဖြစ်နိုင်တယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါဆကီမြို့ကြီးတွေကိုအလူမျိုးဘုံကျဲချခဲ့တဲ့ဗီဇဇိုးတွေရှိခဲ့ဘူးတာကိုဂျပန်ပြည်သူတွေဘယ်တော့မှမမေ့ဘူးချီဂွေဗာရာမတရားပစ်တက်ခံရတာ International Isin အသက်ခံရတာလည်းအတူတူပဲဗီယက်နမ်စစ်မှာ American စစ်ရှုံးရတဲ့အကြောင်းရင်းတွေနဲ့ American စစ်သားတွေမတရားတဲ့စစ်ကိုဆင်နွှဲနေရလို့စစ်တိုက်ချင်းစိတ်ပျောက်ဆုံးသွားတာလည်းပါတယ်အခုအင်ပီရိုမှာဇယ်လန်စကီဟာအယံကော်ခဲ့တယ် အခုယူကရိန်းဟာလဝဲလက်ရာအင်အားကြီးနှစ်နိုင်ငံရဲ့အနိုင်ကျင့်ခံနေရတယ်။ငါတို့မှလည်းထိုနီးနေနေဈေးကွက်စီးပွားရေးပင့်ကူညီတွေရဲ့ထောင်ချောင်ထဲမှာကြာရောက်နေရငါတို့မှငါတို့အချင်းချင်းရေမချားမြေမချားပဲလေယာဉ်နဲ့တခုချားနေကြရ Alexandra Graham Bell မကဲနိုင် Mark Zuckerberg လည်းမကဲနိုင်ငါတို့မှငါတို့အချင်းချင်းလူကိုယ်တိုင်လည်းတွေ့လို့မရနိုင်စာပို့လို့လည်းမရငါတို့မှငါတို့အချင်းချင်းဆက်သွယ်မှုကင်းမဲ့ area မဟုတ်ပဲဆက်သွယ်မှုတွေပြတ်တောက်သွားကြရတယ်တယ်လီနောလည်းမရ Oridu လည်းမရမရမရဘာဆင်ကမ်းမှမရ Wi-Fi လည်းမရဘာ internet line မှမမိရတဲ့ Starlink ဆိုတာကလည်း very dangerous ပဲအချိန်တွေလေတဲ့အငွေ့ပြန်ဒီကလာကြီးတဲ့မသေးအောင်နေကြအသက်တွေရှည်ဖို့အသက်ကိုချွေတာမွေးမြူကြငါတို့ပြောနိုင်တာတခုတည်းစစ်ကြီးပြီးမှမသေးရင်ငါတို့တွေ့ကြမယ်စေတ
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီး Sky One ခေတ္တဒူဘိုင်းတည်ဆိုထားတဲ့ဒါနောက်ဆုံးပွဲလို့အမည်ရတဲ့တော်လန်ရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ပါရစွာပါဗီဒီယိုအန်ယူဂျီတပဲတွန်းတန်တီကိုရခိုင်ဘာသာနောက်တောင်စာပီလာကိုခရိုက်ပါရယ်အကျန်ရူလာတန်တာပါရသီတော်မရုန်နေထွန်းရဝေဂျေရောဘုံဂရီတိုက်ခိုက်ခံရမှုမှာအရဲသားစေသုံးဦးလောက်တိဆုံးလခရီတတော်ကိုပနာမတောင်စာပေးပါမယ်ရခိုင်ပရင်နေရသီတော်မရုန်နေထွန်းရဝေဂျေရောရောဟောင်းကိုမေလာစေသုံးရမူထားဖာစင်နာရီလောက်မှာဇိုက်ခောက်စီတဲကတိုက်လီယံတစီနောင်းပေါင်ငရာဘုံနှလုံးပရိရှားတိုက်ခိုက်ခါဆုံးမှာအရှိတင်းနောင်းအမိန်တီးအပါဝအရဲသားပြည်သူစေသုံး ူတင်ဆောင်ခပြီးရေ20ဥထမနစ်တန်ရာရာရှိခါကောင်ဒေတာတထွန်တီအရာတီရာပါရီတင်ဆောင်ရလူတီထေမှာအသားခေါင်း၌အရေအရှိတအူအသားစင်၌အရေအရှိတအူနောက်အမျိုးသမီးတိတ်ပါဝင်ရလူတီရာပါရီတန်ရာရာရလူတီကိုအနည်းဆက်ဆုံးစေရုံနောက်စီခန့်တီကိုအရေပေါ်ပို့ဆောင်ပြီးကေတရှိုးမှာအသားအန်ဒရီဆိုရင်ရာရီအခရိနေမှာရှိနေကနာအရာခတက်တော်အေအေပရခွာရာဥခိုင်သူခါကလေဒေပရိုက်ဆောင်မှာတင်ဆောင်ရလူစေသုံးဦးတန်ရာရာရလူ20ကျော်နောက်လူနေအင်းစေးနှလုံးထိခိုက်ပြစီခါရီလို့မီဒီယာတွေကိုအတေဘရူဘရော့ဂရာပါရီညွန်အဘရောင်းစိုက်ကောင်စီစောအင်းနေမှာပေါ့ကျောင်းပြုံမလို့နေလက်ခမော်ဂျီရာကိုမူထာဖာလင်နာရီဝန်ကြောင့်မှာဒရုံနာဘူးဂရိတ်တိုက်ခိုက်ခါပနာလက်ခမော်ဖုန်ကြီးချောင်းမိလောင်ပြစီခါရီလို့သိရပါရီဆာလာပီကရခိုင်ဆိုင်များနာမှာအရာခတဲတော်နန်တူအမျိုးသားညီငယ်တွေအစိုးရကာကွယ်ရေးဝန်ကြီးဌာနစကိုင်းတိုင်းပါကားဖားတိုက်ခိုက်ရေးရေဖို့တီတိုက်ပွဲဝန်ခါရီဆိုတဲ့တော်ကိုတာစားပြပါမယ်အဂရင်ဖားစိုက်တဲနာအပရန်ထန်တိုက်ခိုင်မှုတွေဖရိုက်ပေါ်နေပြီကရူသိန်းတိုက်ပွေတီစိုက်ဌာနရှုံသိန်းတိုက်ပွေတီဖရိုက်ပေါ်နေရေရခိုင်ဆိုင်များနာမှာအာရခတက်တော်နောက်တတူအမျိုးသားညီညွတ်ရေးအစိုးရကဂွေဝင်ကိဌာနစကိုင်းတိုင်းပါကားဖားတိုက်ခိုင်ရေးရေပိုတီတိုက်ပွေဝန်ခါရီလို့မေလာရှိုင်းရမှာပါကားဖားအသင်ကဖော်ပြပါရီအစိုးရဆိုင်များနာကပရင်လာရေးစကိုင်းတိုင်းပါကားဖားတိုက်ခိုင်ရေးရေပိုတီကို2025ခုနှစ်မေလာနှစ်ရာနီမှာဂုံပရုဂရိုဆိုပွေလောက်ခပြီကစကိုင်းတိုင်းပါကားဖားကတာဝန်ခင်ဒုတာဝန်ခင်တိအားဆိုင်ရာခရိုင်အတိတိကတာဝန်ခင်မြို့နေတာဝန်ခင်တိရေရာတာဝန်ခင်တိတာရောက်ခခဲ့တယ်လို့သိရပါတယ်ရခိုင်ဆိုင်မနာမှာအာရခတက်တော်နန်တတူတိုက်ပွဲဝင်နေတဲ့အတွမှာအာကာဖားအပွဲဝင်၄၈ခန်းဦးထိခိုက်တယ်ရာရှိခါပနာစေလီဦးကြဆုံးခါပါတယ်ဆာလာပီကရခိုင်တက်တော်အေအေနန်တတူအမ်ရိုသိန်းတိုက်ပွဲမှာပါဝင်ခခဲ့တယ်စကိုင်းတိုင်းပါကာဖားရေပေါ်တီကိုဂုံပရုဂရုဆိုပွေးကျောင်းပါရီတောင်းကိုတောင်းစားပေးပါမယ်ရခိုင်တက်တော်အေအေနောက်တတူရခိုင်ပြည်နယ်နာပါခါဆိုင်ဌာနရှုပ်တေရှိရီ M ရိုသိန်းတိုက်ပွဲမှာပါဝင်တာဝန်ထမ်းဆောင်ခဲ့တဲ့စကိုင်းတိုင်းပါကာဖာရီပေါ်တီကိုဂုံပရုဂရုဆိုပွေးကျောင်းပါခါရီလို့သိရပါရီအောင်ပွေးရရီပေါ်တီကိုစကိုင်းတိုင်းပါကာဖာကဂုံပရုဆုံွေတီ PL ရှီမာခါဘရီကျားဆုံရီပေါ်တီဤမင်းသားစုဝန်တီကိုထောက်ပင်ချီ PF နာရီပေါ်တီကဂုံပရုဦးညွန့်အလေးပြုခခဲ့တယ်လို့သိရပါရီ M ရိုသိန်းတိုက်ပွဲမှာစကိုင်းတိုင်းပါကာဖာကဒဲရွန်တရွန်စာပါဝင်ကူညီတိုက်ခိုက်ခါပြီးရေဖို့စင်ကဦးကြဆောင်ခါပနာခနိုင်းစီကျော်ထိခိုက်တန်ရာရာခရီလို့ဆိုပါရီအမ်ရူနောအနောက်ပိုင်းတိုင်းဆိုင်ဌာနရှုပ်နာပါခါကိုအရာခတက်တော်အေအေနောပူပေါင်းတက်ဖွဲ့တီက2024ဒီဇင်ဘာနိုင်စီရာနီမှာအပိသက်တိုက်ခိုက်သိမ့်ပိုက်ခါပြီးဒူတိုင်းမုံဘုံမှုရှုပ်အောင်ထွင်းနောတိုင်းဆိုင်ဦးစီရှုပ်ဘုံမှုရှုပ်ကျော်ကျော်သင်းတို့ကိုပါအရောင်ဖဲမင်းခါဆော်ဖရိုက်ပါရီဆာလာပိကရခိုင်နိုင်ငံရေးသမားဦးဦးလှစွာကိုဂုံပရူဦးညွန့်ကရခိုင်အမျိုးသားအဖွဲ့ချုပ် ULE ထုတ်ပြန်ရတဲ့တောင်းကိုတောင်းစားပြပါမယ်။တိုင်းပြည်နော်လူမျိုးအတော်တသားတာရဲတီလှူရှာပရိသန်ခါရီရခိုင်နိုင်ငံရေးသမားဦးဦးလှစောကိုဂုံပရူဦးညွန့်ကရောင်ရခိုင်အမျိုးသားအဖွဲ့ချုပ် ULE ထုတ်ပြန်ကြေညာလိုက်ပါရယ်။ရခိုင်မျိုးရှိုင်းနိုင်ငံရေးသမားလေးဖရိုက်တီတော်လန်ရေးသမားလေးဖရိုက်တီဦးဦးလှစောမေလာငါရတလွန်လာနေညင်ခါပါစေတနာရီ20မိနစ်မှာကွေလွန်လခါရီပေါ်ရခိုင်အမျိုးသားအဖွဲ့ချုပ် ULE ကဝင်းနေကရောင်တဝါရွာထောက်ပြန်စော်မှာအခုပိုင်ဖော်ပြထားစော်ဖိုက်ပါရီဦးဦးလာစော်စော်လူဆိုင်လူခေါင်ပေါ်မရာပြီကေသူနာစားဆန်ပေါင်းတောင်းဖို့ရလူတိုင်းကသူ့ကိုလေးစားဆိုင်ခေါင်ပြီကေဂါရဝါထားခဲ့တယ်လို့ဆိုပါရီပိုင်ညာရီပိုင်းမှာထူးရွှင်ရီပိုင်းနိုင်ငံရေးနေပင်မှာလေးနိုင်ငံရေးဩစာရှိရလူတယောက်ဖိုက်ပနာစာရီကောင်းရလူလေးဖိုက်ပါရီလို့ ULAA ကအသိပေးထားပါရီအာရခဒေတာကတိုင်ရွန်သားကောင်းတယောက်ဖိုက်ခါပြီကေလူသားပိသားခါရလူလေးဖိုက်တယ်ဦးဦးလာစော်ကွေလွန်လာခါရပေါ်မှာရခိုင်အမျိုးသားအဖွဲ့ချုပ်အရာခတက်တော် ULAAA အနေနဲ့မိသားစုဆွေမျိုးတင်းနှံတတူဝင်းနေရာရီလိုလေးတဝန်ရွာမှာဖော်ပြထားပါရီရခိုင်နိုင်ငံရေးသမားတော်လင်ရေးသမားစာပေအနုပညာသမားအရာခပရိသားတဦးဖိုက်တဲ့ဦးဦးလှစွာကွေလွန်လခရရဲ့အတော့ဝင်းနေကောင်တဝန်ရွာနာဂုံပရူတဝန်ရွာပီပိုခါခဲ့တဲ့နိုင်ငံတကာအဖွဲ့စီတီနောက်နိုင်ငံတကာကမိတ်ဆွေအပေါင်းအသင်းတွေကိုလေအထူးကျေးဇူးတောင်းရီလို့ရခိုင်အမျိုးသားအဖွဲ့ချုပ် ULAAAအသိပီးထုတ်ပြန်ထားပါရယ်အခုတောင်စားပိခရီတရုံတွေကို Radio NUG ပေးသားတွေကပြပို့ထားဆော့ဖိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရနာလိုက်ပါမယ်ရှင်
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်